ရင်းပြင်းနဲ့မြောက်ဥရီခဲတောင်ရင်းမြင့်တဲ့ဘေးကလူဦးရေ9000လောက်ရှိတဲ့ပလောတဖို့စစ်ဘေးရှောင်စခန်းမှာမြေရေတက်လာတဲ့အတွက်စစ်ဘေးရှောင်တွေရဲ့အင်ဒီရှိုရေးတိုက်စားပြီးပြုတ်ပြတ်ကုန်ကြပါတယ်။အခုလိုစစ်ဘေးရှောင်တွေအခက်ခဲရင်ဆိုင်နေရတာကို VOE သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်။
ပြင်းပြင်းနဲ့မြောက်ဝီခရိုင်တွင်းကငင်းငယ်ရဲမျိုးသစ်ဖြစ်တဲ့လေးကေကောဆိုတဲ့နေရာမှာတိုက်ပွဲတွေကြောင့်ဒေသခံတွေမနေရတော့ပဲတောင်ရင်းမြစ်ဘေးကိုစစ်ဘေးရှောင်နေရတာဟာနှစ်နှစ်ခွဲကျော်ကြာလာခဲ့ပါပြီ။အဲ့ဒီဒေသကစစ်ဘေးရှောင်နေဟာတောင်ရင်းမြစ်ဘေးမှာနေထိုင်နေကြပြီးအခုအခါမှာတောင်ရင်းမြစ်ခေါ်မိုးရီမြစ်ကတောင်ကျရည်တွေတက်လာတဲ့အတွက်စစ်ဘေးရှောင်နေရဲ့အိမ်တချို့ဟာဂျွန်လ10ရက်နေ့ကရေတိုက်စားပြီးပြိုပြက်တာတွေရှိခဲ့ကြောင်းစစ်ဘေးရှောင်နေကိုသားတော်ရေးနဲ့ပညာရေးကိစ္စတွေကိုအခုညီပေးနေတဲ့ဦးစော်ထွန်းကအခုလိုပြောပြပါတယ်
။ဟုတ်ပါပြီ။ဘလို့တမှုဟာဒုက္ခတဲ့စခန်းမှာအမိုးကြီးတက်တိုက်လာတော့သူတို့ညီစည်းချောင်းထိုးတာပေါ့။စခန်းကိုညီစည်းချောင်းထိုးတော့အိမ်ကျေလုံးကပါသွားတယ်ဒီ။တောင်ကြီးနဲ့ဒီမှာလည်းဒီစခန်းတောင်ကြီးရေရုပ်ကြီးကျလာပေါ့။ရုပ်ကြီးကျလာတော့သူတို့ချက်ချင်းကြောင်းချုပ်ပေါ့သူတို့ဆင်မပြေဖြစ်သွားတယ်။ဟိုပထမပိုင်းတော့ကျူပြီးတော့ပြင်ထားတာရှိတယ်။ဒါနဲ့မလုံလောက်ဘူးထင်တယ်လေ။ပထမပိုင်းကကျူပြင်ထားတာ။
ဟု
တ်ကဲ့တော့ဒီမှာသူတို့ဟိုဖေးအင်ဂျီသူတို့ကျန်ဖေးအင်ဂျီနဲ့သူတို့ဘွားရီနဲ့ဒီတံပါးကိုဟိုဟာကာပြီးတော့ပြင်ပြင်ကြတယ်အဲ့တော့အခုကြီးလည်းလိုတာပေါ့ဗျာဟိုရှိတာဟာညအကုန်လုံးဝိုင်းကြပြီကြပေါ့
ဒုက္ခတွေတွေအတွက်ဆန်နဲ့စားနပ်ရိက္ခာတွေကပုံမှန်လိုအပ်နေပြီးအခုခါမှာတော့အိမ်တွေပျက်စီးသွားတဲ့အတွက်အမိုးအကာတွေတိုင်နေပါလိုအပ်နေတယ်လို့လည်းဆိုပါရယ်အဲ့ဒီစစ်ဘေးရှောင်ဒုက္ခတွေတွေဟာနှစ်နှစ်ကျော်ကြာတဲ့အထိနေရက်ကိုမပြောင်းနိုင်ပဲတောင်ရင်ပြစ်ပေးမှာပဲနေထိုင်နေကြရတာပါစခန်းထဲမှာလူဦးရေ 9,000 နီးပါးရှိပြီးကလေးတငယ်300ကျော်ရှိပါတယ်သူတို့တွေဟာမြောက်ရီခရိုင်တွင်းကတိုက်ပွဲတွေကြောင့်မပြန်ရဲကြဘူးလို့လည်းဆိုပါတယ
်ဒူရာတော့အဆုံနဲ့ဗျဒူရာတော့အဆုံနဲ့တော့တာကြီးတောက်ကြီးရာဆာတယ်အခုအဲ့လိုဖြစ်သွားတယ်ဆိုတော့အမိုးကနောက်ပြီးတော့အဆောက်အဦဆောက်ဖို့ဟိုပစ္စည်းပစ္စည်းတွေပေါ့ဟိုတိုင်လို့ဘာလို့အဲ့လိုမျိုးစခန်းထဲမှာအားရည်တော့ဒူရာပေါ့ပြန်တောက်ပေးရမှာအဲ့ဒီဥစ္စာတိုက်ပွဲတွေရာဇာတ်တိုက်ရှင်နေရတယ်။တိုက်ပွဲတွေရာဇာတ်တိုက်ရှင်နေရလေကြီးကအနည်းငင်းကျင်တယ်ဟိုဟာကနေရင်နေရညတိုင်းလူလူအဲ့ဒီပေါ့ညောညာရောဘုံနာကျေးတာရှိတယ်။အဲ့တော့အဲ့ဒီဘုံနာကျေးတော့သူမပြန်ရဲကြဘူး။ဟိုပြန်ဖို့အတွက်ကလည်းဘယ်သူမှဟိုတောင်းရင်မခံရဲဘူ
း။
ဟိုတောင်းခံပြီးတော့မခေါ်ရဲဘူးပေါ့။အဓိကတော့လုံလုံချင်းရတယ
်။အရင်တုန်းကတော့အဲ့ဒီစခန်းမှာလူရေ 2,000 ဝန်းကျင်လောက်သာရှိပေမဲ့အေဗီလာတော့ကမြောက်ရီမြို့ကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဥယျာဉ်ပို့ပြီးတော့တိုးလာခဲ့တာပါအဲ့ဒီစခန်းအပြင်တခြားနေရာတွေမှာလည်းစစ်ဘေးရှောင်တွေရှိနေပြီးပလောတပုတ်စခန်းကတော့လူဦးရေအများဆုံးစခန်းလည်းဖြစ်ပါတယ်ရှင်